တော်ရရှိမှာခင်ဗျာဒီဇင်ဘာလ17ရက်နေ့တို့တရုတ်အစိုးရအာဘော Global Times သတင်းစာမှာတရုတ်ပြည်ရဲ့ BRI ခေါ်စင်းကြံတဲ့ပလန်အစီအစဉ်မှာတရုတ်မြန်မာပူးပေါင်းဖို့လိုအပ်နေတယ်ဆိုတဲ့အရီတာအာဘော်ခေါင်းကြီးတစ်ပုဒ်ဖော်ပြခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်ကျင်းပခဲ့တဲ့တရုတ်ရဲ့စင်းကြံတဲ့ပလန်စီမံကိန်းတွေအပေါ်ဝိုင်းဝန်းဆွေးနွေးခဲ့ကြတဲ့ပွဲဟာမြန်မာအနေနဲ့အဲ့ဒီအစီအစဉ်အပေါ်အလေးအနက်ရှိတယ်ဆိုတာပြသနေတယ်လို့Global Times သတင်းစာကဆိုပါတယ် BRI အပေါ်မြန်မာလူမျိုးဆရာထက်တမ်းမှုပြသတဲ့နိုင်ငံမျိုးရှားပါးလှသလိုအတူပူးပေါင်းလက်တွဲဆောင်ရွက်ဖို့တရုတ်ကကန့်လှန့်လိုက်တဲ့လက်ကိုမြန်မာကထွေးပွေးလိုက်တာပါပဲတဲ့ဒုသမရဦးမြင့်စွေကဒုက္ခထဖြစ်ဦးဆောင်တဲ့28ဦးပါတဲ့ဦးဆောင်ကော်မတီမှာဝန်ကြီးတွေဒေသဆိုင်ရာဝန်ကြီးချုပ်တွေကအဖွဲ့ဝင်တွေအဖြစ်ပါဝင်တာဝန်ယူကြမှာဖြစ်ပါတယ်အဲ့ဒီအဖွဲ့ဟာအဆိုပြုတာတွေစီမံကိန်းအကောင့်ထဲပေါ်တာတွေBRI စီမံကိန်းတွေပေါ်သုတေသနပြုရေးအတွက်ကျွမ်းကျင်သူတွေစုစည်းပေးတာတွေဆောင်ရွက်ရမှာဖြစ်ပြီးသမရစီကိုအစီရင်ခံရမှာဖြစ်ပါတယ်။တရုတ်ဟာမြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအတွက်လည်းအခရာကျတဲ့ရင်းမြစ်တစ်ခုပါပဲတဲ့။စီးပွားရေးနဲ့ကုန်သွယ်ရေးမှာအပြန်အလှန်မှီခိုနေကြတဲ့အတွက်တရုတ်စီကရင်းနှီးတဲ့နည်းပညာတွေရယူနိုင်ဖို့လမ်းပွင့်သွားတယ်လို့လည်း Global Times သတင်းစာကဆိုပါတယ်။စိုက်ပျိုးရေး၊ကုန်စည်ထုတ်လုပ်ရေး၊ဗန္ဒာရေး၊လမ်းတံတား၊လေဆိပ်တင်မောဆိပ်၊တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးစတဲ့ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်တဲ့အခါမှာတရုတ်ရဲ့စက်မှုဖွံ့ဖြိုးတိုးတက်မှုဟာမြန်မာအတွက်အခွင့်အလမ်းကောင်းတွေဖြစ်လာမှာပါလို့လည်းဖော်ပြပါတယ်။တရုတ်ရဲ့စီးပွားရေးအသွင်ကူးပြောင်းမှုအတွက်မဟာဗျူဟာဖြစ်တဲ့ BRI စီမံကိန်းဟာမြန်မာပြည်ကိုပခုံးထမ်းတင်ပေးလိုက်တယ်လို့ဖြစ်သွားမှာလို့လည်းဆိုပါတယ်။မြန်မာဆိုရကအခုဖွဲ့စည်းလိုက်တဲ့ BRI ကော်မတီဟာCMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြံလမ်းတိစောက်ရေးကိုလည်းမြင့်တင်ပေးလိုက်တာပါပဲတဲ့စင်ကြံတဲ့ပတ်လမ်းပူးရဲဆောင်ရည်နားလည်မှုသဘောတူစာချုပ်ကို2018ခုနှစ်မေလမှာတနနိုင်ငံလက်မှတ်ရေးထိုးခဲ့ကြတာပါအဲ့ဒီနောက်6လအကြာတရုတ်ကတရုတ်မြန်မာစီးပွားရေးစင်ကြံလမ်း CMEC ကိုအဆိုပြုခဲ့တာဖြစ်ပါတယ်ယူနန်ပြည်နယ်ကူမင်းကနေမန္တလေးရန်ကုန်နဲ့ကြောက်ဖြူရေနက်စိတ်ကမ်းနဲ့အထူးစီးပွားရေးဇုံထိပေါက်မဲ့ကီလိုမီတာ1800ရှိတဲ့လမ်းမကြီးဖောက်လို့မဲ့စီမံကိန်းဖြစ်ပါတယ်။မြမလူပောင်ဖွဲ့စည်းကတော့ BRI စီမံကိန်းအကြောင်းအလွန်ကိုအသိနည်းလာတယ်လို့တရုတ်ကလုပ်ပေးမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လည်းအစိုးရအရာရှိတွေနဲ့ဒီနယ်ပယ်မှာရှိနေတဲ့လူနည်းစုလေးကပဲအကန့်အသတ်နဲ့သိကြတာဖြစ်တယ်လို့လည်း Global Times ကဆိုပါတယ်။လမ်းပေါ်ကလူတွေကိုထောင်းတာမန်ပညာတတ်ဆိုသူတွေတောင်သိမသိကြပါဘူးတဲ့။တရုတ်ပြည်ကိုစန့်ကျင်တဲ့အစွဲရှိသူတွေဆိုရင်စီမံကိန်းတွေကိုစန့်ကျင်ကန့်ကွက်တာမျိုးတွေရှိကြလို့ဒါဟာမြန်မာပြည်မှာယင်းနှီးမြှုပ်နှံကြမဲ့တရုတ်ကုမ္ပဏီတွေကိုနောက်တွန့်သွားစေမှာဖြစ်တယ်လို့လည်းဖော်ပြပါတယ်။ပြီးတော့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးအစိုးရနှစ်ခုကြားအမြင်မတူတာတွေညှိနှိုင်းမှုပြက်ကွက်တာတွေရှိနေတယ်လို့ Global Times ကဝေဖန်ပါတယ်။ငွေကြေးအရင်းနှီးညှိသိမ်းယူတာတဘာပေါ်ငင်ကိစ္စနှစ်ဆက်ဖြတ်ကျော်ကားလမ်းယထာလမ်းတွေလုံခြုံရေးစတဲ့ကိစ္စတွေမှာလည်းနှစ်ဖက်အစိုးရတွေမှာစိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေရတာပါတဲ့။ဒါအပြင်မြန်မာပြည်မြောက်ပိုင်းကနေဆက်ကုံတော်ကြီးဟာလည်းပြိပခ္ခတွေရဲ့တန်ကြောင့်အလွယ်တကူထိခိုက်သွားနိုင်ပါတယ်တဲ့တကယ်တော့ BRI စီမံကိန်းဟာနိုင်ငံရေးနဲ့လုံခြုံရေးပေါ်တည်ရောက်မှုကြီးမားစေနိုင်ပါတယ်ဒါအပြင်စီမံကိန်းကြောင့်မြန်မာနိုင်ငံထဲမှာဒေသခံတွေရဲ့တန်မွေးဝမ်းကြောင်းမှုအလုတ်အကိုင်းညီသိမ်းရသိမ်းအိုးအိမ်ဖျက်ဆီးခံရတာတွေနဲ့အတူတဘာပတ်ဝန်းကျင်အပေါ်ဘလောက်ထိခိုက်မှုရှိလဲဆိုတာတွေကိုအာဏာပိုင်တွေသတိမမူခဲ့ရင်ရင်ဆိုင်ရမယ့်ပြဿနာတွေကကြီးမားလာတယ်လို့ဆိုပါတယ်ဒါကြောင့်မြန်မာနိုင်ငံမှာ BRI အစီအစဉ်ကိုမြင့်တင်ဖို့ဆိုရင်တရုတ်ပြည်အနေနဲ့မြန်မာရဲ့စိုးရိမ်ပူပန်မှုတွေနဲ့လူလားချက်တွေကိုအတိအကျနားလည်သဘောပေါက်ရမှာဖြစ်ပါတယ်။တန်တရားတွေကင်းအောင်နှစ်ဟူးနှစ်ဖက်အပြန်အလှန်နားလည်မှုရရှိအောင်ကြိုးပမ်းရမှာဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်။တရုတ်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာရထားလမ်းကားလမ်းစိတ်ခန့်စတဲ့အကြီးစားစီမံကိန်းတွေတည်ဆောက်တဲ့အခါသက်ဆိုင်ရာဒေသအကြောင်းသိရှိနားလည်ဖို့ဒေသခံတွေကိုလေ့ကျင့်ပေးဖို့အထူးလေးထားဆောင်ရွက်ဖို့လိုတယ်လို့လည်းပေါ်ပြပါတယ်. BRI စီမံကိန်းကိုတရုတ်နဲ့မြန်မာပူးပေါင်းအကောင့်ထဲပေါ်ကြတဲ့အခါလူသားအရင်းမြစ်ဟာအရေးကြီးပါတယ်.နှစ်နိုင်ငံလုံးမှာပူးပေါင်းဆောင်ရွက်ရေးမြင့်တင်နိုင်ဖို့အတွေ့အကြုံရှိတဲ့လူသားအရင်းမြစ်ချိုးတက်နေပါတယ်.ဘာသာစကားပြဿနာနဲ့လုပ်ငန်းကျွမ်းကျင်တဲ့အလုပ်အင်အားစုပေါ်ပေါက်လာအောင်နှစ်နိုင်ငံလုံးမှာလိုအပ်နေတယ်လို့ Global Times ကရေးသားဖော်ပြပါတယ်.သောရရှင်များခင်ဗျာ.ဒီဇင်ဘာလ3ရက်နေ့ထုတ် Ecologist စာဆောင်မှာမြန်မာနိုင်ငံကကြောက်စိမ်းလုပ်ငန်းနဲ့ဈေးကွက်အကြောင်းဆောင်မတဲ့ဘုတ်ပေါ်ပြပါတယ်။ကြောက်စိမ်းဟာအရှိတိုင်းရဲ့စိန်ဖြစ်ပါတယ်။ Tiap lumiu ini nene jauh sini mah tu jari tegu ani dene si deh lu, jongji jari liao. Tiap bima wengwen ni malam ni deh luaran zatia, ni mian sesan cipta la deh kama, jauh sini lu aje ha, ni deh la ke mana? Jauh sini nene bima ni ngan jauh sini lu ni mah, jauh sini boleh zalan pih pih dui, potret la la lor deh lu, sahci popi la mana? Jauh sini lu longan gua cini ha, jauh sini agang lu, alor long ni jadu ni hal eh, penjuru suan ni jadu ni mian bah deh. Tiada dua mah jauh sini pun belok, di sungai ada dua, sekarang yang sih kebar. Nampak sangat agunnya kasuai, luhne yalah di sungai raba. Kebar sini jauh sini tolong mukhun saya agai nongha, nama bi miao pai kacian pi nega terdala. Kacian lom yau itu kaya ini, nama temra lo jatai poli mah jauh sini dua takai jarari bawah marai de. Global witness apoi singkang zat terzanya, jauh sini longa miazu ko tenjo zatu miazu ha, nama seta kau zah hani. American kan besok ye juga le, mungkin siwa makhu yagari ne, kroni kau ni le pedelu suwa le. Sekarang sah, bojong muzi tanshui mida zun ne, bojong na usoye. Terubang jauhsen longan tambo ha, natang seli guna kasoye. Dola, tungsa de bilian lau siamu. Memana ngan GDP ye tuan niwa lau siwa le. Jauhsen jang, jauh kanza ada nezong aro, di dagan kacian lulu web siwa le lo, sama ma popya wajang, sienkan. 电表二百来，看没有？